မြန်မာနိုင်ငံမှာဒေါ်လာဈေးနဲ့ကုန်ဈေးနှုန်းစံချိန်တင်တက်လာနေချိန်မှာဗဟုဘဏ်ကဒေါ်လာတန်းရာချီထောက်ပံ့ပေးမဲ့သတင်းထွက်ပေါ်လာပြီးဒေါ်လာဈေးနဲ့ရွှေဈေးချက်ချင်းပြန်ကျစပြုလာနေပါတယ်။ဆက်သုံးစီဈေးနှုန်းကြီးမြင့်မှုကြောင့်ကုန်ဈေးနှုန်းဆက်ပြီးကြီးမြင့်မဲ့ဒဏ်ကိုတက်တာဈေးတက်တာရရစီဖို့အတွက်နိုင်ငံသားငွေကြေးဈေးကွက်ကတဆင့်အမေရိကန်ဒေါ်လာတန်း200ကျော်ထောက်ပံ့ပေးမဲ့အကြောင်းမြန်မာနိုင်ငံဗဟုဘဏ်ကနေဩဂုတ်လ31ရက်နေ့ကကြေညာခဲ့တာကြောင့်ဒီအခွင့်အရေးကစစ်ကောင်စီနဲ့နှီးဆက်တဲ့လုပ်ငန်းရှင်တွေနဲ့ရုရှားစီကလောင်စာဆီတင်သွင်းနေသူတွေအတွက်သာဖြစ်လီမလားဆိုပြီးမြန်မာစီးပွားရေးလုပ်ငန်းရှင်တချို့ကတန်တရာရှိနေသလိုနောက်ဆက်တွဲအဖြစ်ဒေါ်လာဈေးမငြိမ်မသက်ထပ်ဖြစ်လာမှာကိုလည်းစိုးရိမ်နေကြပါတယ်လုပ်ငန်းရှင်တချို့ကိုမေးမြန်းစုံစမ်းထားတဲ့ကိုဝင်းမင်းကအကြောင်းစုံကိုပြောပြမှာပါခင်ဗျာ
โอเคဘာကြောင့်ဘူဘန်ကအခုလိုထောက်ပံ့လာတာပါလဲလို့မိရမှာအမည်မဖော်လိုတဲ့စီးပွားရေးလုပ်ငန်းရှင်ကြီးတူက
တုတ်ပြဲပေါ့အဲ့လိုဈေးနှုန်းတက်တဲ့ဂျန်ကြောင့်ဒီပြီးခဲ့တဲ့ကျင်းလာအင်္ဂါ၂ရက်ကတက်တဲ့နှုန်းကတမိုင်းတစ်ချောင်းမှာဒီလောက်ခုန်နဲ့နှုန်းနဲ့အခါမှမတက်ဘူးပေါ့နော်အကုန်လုံးရှော့ရတာပေါ့ပြေးသေးဆိုလဲ31ကနေ38သိန်းနေပါဖြစ်ကုန်အော်ဒေါ်လာဆိုလဲ4000နေပါကြော်ကုန်တော့ပေါ့တတိယ20 30တက်ရတယ်အခုကတက်ရ100နေရတော့ဟုတ်5 6ရတယ်တက်ကုန်တော့ခဏရဆို3000ကျော်လောက်ကနေ4000ကျော်ထိပြတ်သွားတာပေါ့နော်ဘယ်နိုင်ငံမှာမှဒီတောက်တက်တဲ့နှုံးနဲ့မခံနိုင်ဘူးလေဆိုတော့ဒီအတွက်အစိုးရကချက်ချင်းဖြေရှာဖို့အတွက်ဒီဟာကိုကြိုးစားချင်ပါတယ
်ဟုတ်ကဲ့အဲ့ဒီတော့အခုဒီဈေးကွက်ထဲမှာဒေါ်လာဈေးပေါ်သက်ရောက်မှုကဘယ်လိုတွေ့ရလဲဆရာကြီ
းဒီနေ့ဒေါ်လာဈေးဆို4000ကျော်ကနေပြီးတော့3000နဲ့ညနေက3000နဲ့600 4500 400ထိကြားတယ်ရွှေဈေးလည်းတော်တော်ဆင်းသွားတယ်မနေ့က38သိန်းလောက်ထိကြားရနေပြီးတော့ရွှေဈေး30ကျော်ထီဈေးတော်မှာမှန်းလို့မရတော့ကြာတော့တော်တော်ကြာတယ်။ဟောလူကြီးကလေဟောပန်နစ်ဘိုင်းကနေတော့ရှော့ရသွားတဲ့အချိန်မှာလူကြီးလိုက်ဝဲအချိန်မှာရောင်းတဲ့လူကြီးကလေရောင်းလိုက်ရှုံးလိုက်ရောင်းလိုက်ရှုံးလိုက်ဆိုမရောင်းတော့ရက်ထားတယ်။ပြီးလဲပြီးတော့အခုတန်းနေရဆိုဈေးကွက်တော့ injection လဲထိုးရောဝိုင်းရောင်းကြတာပေါ့။ဒီအရှိန်လေးတော့ဒီလူကြီးရဲ့စိတ်ပါပဲ။ကြောင်းမယ်ဆိုလူကြီးအကုန်လုံးစောင့်မဝယ်တော့ဘူး။ဝယ်မယ်ဆိုပြီးစကားပြောပြီးတော့မှခွာသွားတာပေါ့နော်။အဲ့ဒါမျိုးလေတွေ့ရတယ်ဒီနေ့ကလေ။ဆိုတော့နောက်ရက်ဒီမှာဒီ monetary policy နဲ့ဘလို့ policy နဲ့ဖြေလျှော့ပြီးမောင်းနေမလဲဘလို့ steering လုပ်မလဲဆိုတာတော့ကျွန်တော်တို့ကစောင့်ကြည့်ရမှာ
ပေါ့ဟုတ်ကဲ့ဆရာအဲ့ဒီတော့ဒီဒေါ်လာဈေးအကျဘက်ကိုစရောက်တယ်လို့ဖြစ်လာတာကနေကုန်ဈေးနှုန်းတွေပါပြန်ကျလာဖို့အနေထားအပေါ်ရောဘလို့မြင်လဲဆရာ
ဒီဒေါ်လာနဲ့ reflect ပေါ့ချက်ချင်း reflect လုပ်တဲ့ပစ္စည်းကျဥမာရွှေဈေးကျမယ်ကားဈေးကျမယ်နောက်ဒီဇယ်တက်စီဈေးကျမယ်ကော်စီဈေးကျမယ်အဲ့တော့လက်ရှိမှာတော့ရေတိုမှာတော့ကြာတာဒါပေမဲ့အထွေထွေကုန်စည်နှုန်းကတက်ပြီးရဲ့ဈေးနှုန်းပြန်ကျဖို့ကျွန်တော်လည်းအမှမခံဘူး။ဘာကြောင့်လဲဆိုတော့မြန်မာနိုင်ငံမှာတက်ပြီးပြန်မကျဘူး။အဲ့ဒီဟာပြဿနာတော့ရှိတယ်။အဲ့တော့တခုရှိတာကအလုံးမင်းပြန်ကျသွားရင်တော့အတွက်ချေကိုက်သွားပြီဆိုတော့လူတွေပြန်ဆိုင်ပြန်လျှော့ပြီးတော့သူထားမှာတော့အခုကျွန်တော်စံတိန်းပို့တယ်။သို့မဟုတ်ပစ္စည်းတစ်ခုကုန်သက်တာတစ်ခုကျွန်တော်တို့ပို့တယ်ဆိုပါတော့ဒီဈေးကအ300မကတ်လို့900ယူ900မကတ်1000ယူတယ်။ဒါပေမဲ့အခုလိုမျိုးပြန်ကျတဲ့အချိန်မှာ1000ပုံမှန်သူက1000နဲ့ပန်းယူတော့မှဟာမဟုတ်ကျွန်တော်900နဲ့ကိုက်900လောက်ရရင်ကျင်းတဲ့ပြီဆိုလူပါလိုက်ဈေးကွက်က900ဖြစ်သွားမယ်။အဲ900နဲ့လုံးနဲ့မမဟုတ်300ဆိုကိုက်တယ်ဆိုရင်300ပြန်ရောက်သွားမယ်။ဒါပေမဲ့အဲ့ဒီ300မရောက်ချင်းမရောက်ချင်း900ရောက်ချင်းမရောက်ချင်းဘာနဲ့ဆိုင်လဲဆိုဈေးကွက်ကပဲဖန်တီးတာ။အဲ့တော့ဈေးကွက်ဆိုတာကဒီဈေးနှုန်းနဲ့ဈေးကွက်ကလူကရောက်လို့ရမြကြီး equilibrium ဆိုတာကဟိုးအရင်ကကဘာလို့ရရှိ
။ဟုတ်ကဲ့ဆရာကြီး။အဲ့တော့ဒီနေရာမှာအခုလို့ဒီဈေးကျနိုင်ဖို့အတွက်ကိုဒီဈေးကွက်ပုံမှန်ပြန်ဖြစ်ဖို့လိုတဲ့အနေအထားမှာဒီဒေါ်လာဈေးကွက်အတွက်အခုလို့ပေါ့နော်အရင်တော့ကတော့ရောင်းချခဲ့တာတွေပေါ့နော်အခုကတော့ဈေးကွက်ထဲကိုထောက်ပံ့ပေးမယ်လို့တော့ပြောထားပါတယ်ဒါပေမဲ့အရင်ရောင်းချခဲ့တုန်းကလည်းရောင်းချတုန်းခဏမှတော့ကျတယ်ပြီးတော့ပြန်တက်တာကအရင်ထက်ပြန်တက်တာမျိုးတွေတွေ့ခဲ့ရတော့အခုတစ်ခေါက်ကတော့အရင်အခေါက်တွေတက်တော့ပမာဏပိုများတယ်ပေါ့နော်အဲ့လိုအနေအထားမှာရှိကိုရောဆရာကြီးဒီဒေါ်လာဆက်ပြီးတော့ထိမ့်ပြီးတော့ပေါ့နော်ဒေါ်လာဈေးကျသွားအောင်ထောက်ပံ့နိုင်မယ့်အနေအထားမျိုးကိုရောဆရာဘယ်လိုသုံးသပ်မိလဲ
အဲဒီနေရာမေးဖို့သိကောင်းတယ်အခုဆိုရင်ဟိုဒါတိတာထင်ရှားဒေါ်လာတန်းနေရဆိုရအတန်မရှိသေးတော့တကယ်မရောက်သေးဘူးလက်ထက်မရောက်သေးဘူးအတန်လေးနဲ့တလောက်ဖြစ်သွားရင်အစိုးရကဘယ်လောက်ပမာဏကိုဒီရောဘတ်ဂျက်သုံးရင်ဘယ်ဈေးလောက်မှထိမ့်မယ်အဲ့တော့အစိုးရရဲ့ဟို capacity ပေါ့လက်ရှိဆိုရမှာဒီဘလောက်ကို injection လုပ်နိုင်တယ်ဆိုတဲ့ capacity ပေါ်မူတည်တယ်ဒီ capacity ပေါ်မူတည်ပြီးတော့200ဘူးထဲ200ဘူးတက်ရောက်တယ်900ဘူးထဲ900ဘူးတက်ရောက်တယ်1000ဘူးထဲ1000ဘူးတက်ရောက်တယ်ဟို supply ပေါ် balance လုပ်ဖို့ဆိုရင်ကျွန်တော်ထင်တယ်ဟို10000သို့မဟုတ် 10500 ကျားတော့လိုအပ်တယ်ဒါလည်း1 perfect ပြီးလဲဆိုအများကြီးမှမရှိတာဒါပေမဲ့တော့ဒီအစိုးရဒါက free တရား injection လုပ်ပြီးအလကားပေးလိုက်ရတာမဟုတ်ဘူးဒီအစိုးရနေမရှုံးပါဘူးလက်ချက်ရှိနေတဲ့အထက်ကနေပြီးတော့ဒီဟာကိုနိုင်ငံငွေကြေးစနစ်တည်ငြိမ်ဖို့အတွက် market ထဲမှာလိုတဲ့ importer နဲ့ exporter ကြားမှာဖလှယ်ပေးလိုက်တာ importer ကသိမ်းဖို့အတွက်လိုတယ် exporter ကရောင်းဖို့အတွက်ပူတယ်အဲ့ဒီတကူကြားမှာဟာတယ်ဘာဟာတဲ့ချိန်မှာ border ကို defend လေးကိုခိမ့်ညှိပေးတာပဲ monetary policy ကို regulatory body ကနေပြီးတော့ spider fashion ထိချောင်းနေဆိုတာဒါအစိုးရတိုင်းလုပ်တင်တယ
်ဟုတ်ကဲ့ဆရာ နောက်အခုဒီဒေါ်လာဈေးကိုအခုလိုဝင်ထိန်းတဲ့တစ်ချိန်ထဲမှာပဲပေါ့နော်ရေရှည်ခံနိုင်ဖို့နောက်တစ်ဖက်မှာလည်းဒီဒေါ်လာအဆုံးလျှော့ဖို့နဲ့ဒေါ်လာပိုနိုင်ဖို့အတွက်ရောဘယ်လိုသုံးသပ်မိလဲဆရာကြီ
းတစ်ဖက်ကလည်း import policy ကိုလည်းသွင်းကုန် policy ပြန်စဉ်းစားရမယ်ဥပမာဒီကားတွေပေါ့နော်ဥပမာဒေါ်လာဈေးတက်လို့တက်တယ်သွင်းကုန်ခတ်လို့လည်းတက်တယ်ဟုတ်တက်ရင်ကိုယ်စင်းလုံးတွေတက်တာပေါ့နော်ကိုယ်စင်းလုံးတွေကြာမှာကျွန်တော်တို့က transaction cost ကြာမှာပတ်ဝန်းကျင်နိုင်ငံနဲ့ရှင်ပြန်ထုတ်လုပ်နိုင်မှာလေအဲ့တော့သိုးရနိုင်ငံကိုစီးပွားရေးတိုးတက်စေချင်တယ်ဆိုရင်အာဇီရလည်းပဲပတ်ဝန်းကျင်နိုင်ငံအင်းကြီးချင်းနိုင်ငံနဲ့ရှင်ပြိုင်နေတဲ့အခင်းကြီးကိုရောက်အောင်အစိုးရလုပ်ပေးရနိုင်ငံကမိပြတ်တယ်မိပြတ်တော့ဘာဖြစ်လဲဆိုတော့ဒီတယ်လိုချက်များမိမပြတ်အောင်လုပ်ပေးရအဲ့တော့ဘာလုပ်မလဲဒီလိုချင်းမှာ hydro power ပေါ့နော်နောက်ဆုံးဆိုတော့လာအိုလိုကုန်းလွှင့်နိုင်ငံတော်မှဒီရန်လက်စကနေဟိုဒီလက်စကိုထုတ်ပြီးအာဆီယံကိုရောင်းနေတဲ့အချိန်မှာကျွန်တော်နိုင်ငံကလက်စကတော်မှာရောက်ဖို့အတွက်ဒီဇယ်တွေနဲ့မောင်းပစ္စံတွေအများကြီးကုန်အဲ့တော့နိုင်ငံတော်အစိုးရဟိုအများကြီးဒီဒီဇယ်တွေသွင်းဖို့အတွက်ပစ္စံတွေအများကြီးကုန်တာပေါ့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆက်ဆံရှင်ကြီးခင်ဗျာ